ကိုဗစ်ကူးစက်သူတည်ဆုံးသူတွေဒိုးလာနေတဲ့ရခိုင်ပြည်နယ်တစ်ခုလုံးမှာကိုဗစ်ကပ်ရောဂါကာကွယ်ထိန်းချုပ်နိုင်ဖို့ဒီနေ့ဇူလိုင်လ20ရက်နေ့ကစတင်ပြီး Stay at home မလိုအပ်ရင်အပြင်မထွက်ကြဖို့ရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ကျမ၏ဌာနကရောပြည်နယ်အစိုးရကပါရခိုင်ပြည်နယ်မှာ Stay at home အမိန့်မထုတ်ပြန်ချိန်မှာ AA အဖွဲ့ကဘာကြောင့်ထုတ်ပြန်ရတာပါလဲ။ဒေသခံတွေဘက်ကရောဒါကိုဘလောက်လိုက်နိုင်ကြမလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြပါမယ်ခင်ဗျာ။
ရခိုင်ပြည်နယ်မှာကိုဗစ်ရောဂါကိုတိတိယောက်ကြိုတင်ကာကွယ်တဲ့အနေနဲ့မဖြစ်မနေနိုင်တော့ဘူးဆိုပြီးတော့ရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့ကစီကန်းချက်တွေကိုဒီကနေ့ဇူလိုင်လ20ရက်နေ့မှာထုတ်ပြန်ပါတယ်။ AA အဖွဲ့ရဲ့အုပ်ချုပ်ရေးပိုင်းနဲ့ဆိုင်တဲ့ ULA ရဲ့ထုတ်ပြန်ချက်မှာလိုက်နာရမယ့်အချက်ပေါင်း20ကျော်ပါဝင်ပြီးတော့အဓိကအချက်ကရခိုင်ပြည်နယ်လုံးဒီကနေ့ကစတင်ပြီးတော့သတင်းနှစ်ပတ်ကြာ Stay at home နေထိုင်ကြဖို့ပြောထားပါတယ်။မလိုက်နာရင်အရေးယူမယ်လို့လည်းထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။လက်ရှိအချိန်မှာရခိုင်ပြည်သူတွေအနေနဲ့ကိုဗစ်စီကန်းချက်တွေကိုလိုက်နာတာအားနည်းနေသလိုကိုဗစ်ကူးစက်မှုတွေကိုတားဆီးနိုင်မှုအတွက်ဒီထုတ်ပြန်ချက်ကိုထုတ်ပြန်ရတာဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ကပြောဝင်ရခိုင်သူကကပြောပါတယ
်။နော်ကျွန်တော်တို့အားလုံးဒီစီကန်းရှိရှိအတိတ်ရအပြင်းနဲ့နေပြီးတော့မှနော်စီစီလုံးလုံးညီညာညာနဲ့ကျွန်တော်တို့ဒီဟိုအားလုံးပူးပေါင်းပါဝင်လိုက်နာလှုပ်ဆောင်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုဗစ်တက်ရဆိုင်ကိုကျွန်တော်တို့ဒီဟိုဖြတ်ကျော်နိုင်မှာဖြစ်ပါတယ
်။ရခိုင်ပြည်သူတွေအနေနဲ့အိမ်တွေကအိမ်ပြင်မထွက်ဖို့ကျမရေးဌာနကသတ်မှတ်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့တရွာနဲ့တရွာခီးသွွားခွင့်မပေးဖို့နဲ့အခြေခံစားသောက်ကုန်တွေကိုဈေးတင်မရောကြဖို့လည်းအေအေဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာပါဝင်တာပါ။ဒီကနေ့ထုတ်ပြန်တဲ့စီကံချက်တွေကိုမလိုက်နာဘူးဆိုရင်သက်ဆိုင်ရာ ULA ဒီတနာအုပ်ချုပ်ရေးအဖွဲ့ကလိုအပ်သလိုအရေးယူသွားမှာဖြစ်တယ်လို့ရခိုင်နဲ့တကိုင်အေအေဖွဲ့ကပြောဝင်ရခိုင်သူကကဆက်ပြောပါတယ
်။နော်ဒီစီကံချက်တွေကိုလိုက်နာလုံဆောင်လာအောင်ကျွန်တော်တို့ဒီ ULA ရဲ့ဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေကတော့တင့်တူတဲ့ဒီပညာပေးအပြစ်ပေးနီလန်းတွေအားလုံးကိုအသုံးပြုတော့မှကျွန်တော်တို့လိုအပ်တယ်လို့ဟိုကြီးကြပ်လှုပ်ဆောင်သွားမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာစစ်တပ်နဲ့ AA ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့2020ခုနှစ်စက်တင်ဘာလအကုန်ပိုင်းလောက်ကလေးကတိုက်ပွဲတွေရပ်တန့်နေခဲ့ပါတယ်။လက်နက်ကိုင် AA အဖွဲ့ကတော့ခြေလက်ဒေသတွေမှာ ULA ဒေသန္တရအုပ်ချုပ်ရေးဆိုပြီးတော့အဖွဲ့တွေဖွဲ့စည်းကပြည်သူတွေရဲ့အခက်အခဲတချို့ကိုပြေရှင်းပေးနေကြတယ်ရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်ရဲ့အနောက်ပိုင်းတိုင်းစစ်နာရုပ်တီရှိရာအမ်းမြို့နယ်ထဲမှာတော့ရခိုင်လက်နက်ကိုင် AA အဖွဲ့ကနေ90ခန်းတော့ထိအုပ်ချုပ်ရေးပိုင်းတွေမှာလှုပ်ဆောင်နေပြီးပြည်သူတွေဘက်ကလည်းယုံကြည်အားကိုးနေကြတယ်လို့အမ်းဒေသခံတက်ကြွလို့ရှာသူလူဖြစ်တဲ့ကိုမျိုးလင်ကပြောပါတယ
်။အမုံစေမုံလောက်ဖြစ်တဲ့နေရာမှာကိုမုံလောက်ကရခိုင်တပ်တော်ရဲ့တရားစီရင်ရဲ့အောက်ကိုရောက်တော့တာရှိတယ်ဗောနော်ဒါတကတော့ကိုယ်စီရခိုင်လုံးလောက်အောင်မျိုးနေတော့မှာအတိုင်းတက်တော့ကလွန်မိုးပြီးတော့ရခိုင်တက်တော့ရဲ့ဒီမှန်ခန့်ခွဲမှုအောက်မှာရခိုင်ပြည်သူတွေသိနေတယ
်အခုလို့ထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးမေးမြန်းမှုရခိုင်ပြည်နယ်ကောင်စီပြောခွင့်ရသူတွေကို VOA ကဆက်သွယ်ခဲ့ပြီးမြဲဆက်သွယ်လို့မရရှိခဲ့ပါဘူးရခိုင်ပြည်နယ်အတွင်းမှာမနေ့ကဒီကိုဗစ်ကူးစက်ခံရသူ1500ကျော်ရှိနေပြီးသေဆုံးသူ50ကျော်ထိရှိတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနရဲ့စာရင်းမှာဖော်ပြထားပါတယ်